ကောင်စီကအတင်းကျပ်စစ်မှုထမ်းခိုင်းတဲ့လုပ်ရဟာတိုင်းပြည်အနာဂတ်ကိုဖျက်ဆီးရဲ့လုပ်ရအဖြစ်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအရာရှိဟောင်းတွေကဝေဖန်လိုက်ပါတယ်။အာဏာသိမ်းစစ်ကောင်စီဟာကြာရှုံးမှုကိုလက်မခံနိုင်တဲ့အတွက်နိုင်ငံရဲ့မျိုးဆက်တစ်ခုလုံးကိုပျက်စီးအောင်ဖျက်ဆီးနေတယ်လို့မြန်မာနိုင်ငံဆိုင်ရာအထူးအကြံပေးကောင်စီ
SCCM ရဲ့တီထောင်သူလေးဖြစ်တဲ့မစ္စတာမာဇူကီဒါရာစမန်ကလည်းအတင်းအကျပ်စစ်မှုထမ်းခိုင်းမဲ့အစီအစဉ်ကြောင့်မြမအနာဂတ်ကိုထိခိုက်နိုင်တယ်လို့သတိပေးခဲ့ပါတယ်။စစ်ကောင်စီကတိုင်းပြည်ဖွံ့ဖြိုးရေးတည်ငြိမ်အေးချမ်းရေးအတွက်ရည်ရွယ်ပြီးစစ်မှုထမ်းဥပဒေကိုကျင့်သုံးမှာဖြစ်ကြောင်းပြောခဲ့ပေမဲ့လည်းဆီယနာသိမ်းပြီးနောက်ပိုင်းလက်နက်ကင်ပြိပခါတွေမှာအထိကအကြဆုံးတွေများလာ